မြန်မာနိုင်ငံမှာဆရာနာသိမှုစန့်ကျင်ရေးလှုပ်ရှားသူတွေကတောင်တန်းပြည်မှာညညကြဆဲခေါင်းစည်းစာရန်နေနဲ့ရန်ကုန်အပြင်မုံရွာမန္တလေးဒဝယ်စတဲ့မြို့တွေမှာဒီကနေ့ချိန်တက်ဆန္ဒပြကြကြပါတယ်ရန်ကုန်မြို့လေကောင်မှာလူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲကိုစစ်ကောင်စီတပ်ဖွဲ့ကဖြိုခွင်းခဲ့လို့အ ਨੇ စုံလူငယ်တဦးဖမ်းဆီးခံခဲ့ရပါတယ်နိုင်ငံတော်ကဒီကနေ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အမစုမုံကပြောပြပါမယ်ခင်ဗျ
တောင်တန်းပြည်မှာညညကြပြီးဆိုတဲ့စာရန်တွေခြံဆောင်ပြီးဒီကနေ့မြန်မာနိုင်ငံကပြည်နယ်နဲ့တိုင်းတချို့ကမြို့နယ်တွေမှာဆန္ဒပြခဲ့ကြတာမှာတော့ရန်ကုန်မြို့မှာယာနဲ့ချီပြီးတော့ဆန္ဒပြသူတွေပါဝင်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာပြစ်ခတ်ဖြိုခွင်းမှုတွေအပြီးပြန်ထွက်လာကြတဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာတော့ဒီကနေ့ကအင်အားအတော်လေးများတယ်လို့ပြောနိုင်ပါတယ်။ဒီလိုမျိုးပြေးလွှားရင်းနဲ့တောင်းဆိုတဲ့အနေနဲ့ကြွေးကြော်တောင်းဆိုခဲ့ကြတဲ့ဆန္ဒပြစစ်ကြောင်းဆထွက်ပြီးတော့မကြခင်မှာပဲစစ်ကောင်စီတပ်တွေကလာရောက်ဖြိုခွဲတဲ့အတွက်အလင်းအညာလူစုခွဲခဲ့ကြရပါတယ်။ဖမ်းဆီးခံထားရသူတွေရှိတဲ့အထက်မှာတော့တဦးကိုတော့အတည်ပြုနိုင်တယ်လို့ဒီကနေ့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါဗျာ။တ
ောင်းတဲ့ဒီမှာစူပေါင်းညီငယ်တပ်တွေကတပိတ်ကိုကျွန်တော်တို့တည်တယ်။တော်တော့ကျွန်တော်ကရှင်းနိုင်အစင်းနဲ့ရှင်းနိုင်ပဲဝင်ရမှာလုပ်မယ်ဆိုလို့ရှိရင်တို့ဘက်ကခေါင်းနဲ့ခွဲလို့ရှိရအဲကျွန်တော်စပိုင်ကပြည်လို့နော်စကားကြည့်ပြီးစားရောက်ကြပြီးတော့ကျွန်တော်တို့ဒီနေ့ဒီနေ့ကဒီကြောင်ရှင်းနိုင်ဘာမှဆက်ဆက်လာရှိရောနော်ကျွန်တော်လည်းတနေ့ကရှင်းမှန်းစကားကြည့်ရချိုးရောက်တယ်။ဒါနဲ့ကျွန်တော်အိမ်မှာလူရင်းဆွေးပြီးတော့လည်းရှင်းနေတော့ကျွန်တော်ဆက်ပြီးလုပ်လိုက်ရောနော်။တော့အချိန်လည်းသိနေပါလား။ကျွန်တော်တို့ဟိုအချိန်မင်းလောက်ပဲရလိုက်တယ်ကွာ။မင်းပိုင်းလောက်ပဲရလိုက်။စားလိုက်ရောကျွန်တော်တို့ပြီးတော့ပြီးခွဲလိုက်တယ်။အဲရန်ကုန်ကိုကြီးကြီးကြီးလေးတဲ့ရှင်ကောင်းကြီးတယောက်ပါပါရှင်းရင်ရောကျွန်တော်တို့တော်တော်များလာရှင်းဆိုရင်ကျွန်တော်ဆိုက်ကျော်ရီနဲ့ရောအဲဒီပြင်းကြီးကြီးနဲ့အကောင်ဆုတ်ပြီးဝင်လာကျွန်တော်ရှင်ကြီးကိုလည်းရှင်းရတော့ကျွန်တော်အဲ့ကမ်းမှာမတက်ရနေလိုက်တော့ဘူးဆက်ပြီးတော့သူတို့ရှင်းလာကျွန်တော်ရှောက်သွားနေတယ်ဆို
တောင်းတန်းဒေသတွေမှာဖြစ်နေတာတွေအတွက်ပြည်မကပြည်သူတွေကလည်းပံ့ပိုးကူညီတောင်းဆိုပေးကြမယ်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့ဒီကနေ့ဆန္ဒပြပွဲကိုလုပ်ခဲ့ကြတာလို့ရန်ကုန်မြို့ဆန္ဒပြပွဲမှာပါဝင်သူကပြောပြပါတယ်
။ကျွန်တော်တို့ဒီတောင်းတန်းဝင်နေတဲ့ဒီစကားကြောင့်ရရင်အားကလေးဆက်ပြီးဖတ်မြင်နေလို့ကျွန်တော်တို့ပြောနိုင်ရောနော်။ဒါကကျွန်တော်တို့ဒီမျိုးလေကောင်းကြီးမှာလုပ်ရင်းမှာလေလုပ်မယ်။ဒါမှမဟုတ်ကပ်ဆိုင်မျိုးနဲ့အတီးတီးမှာလေဒီကျွန်တော်ခေါင်းတွေနဲ့ပေါ့နော်ကျွန်တော်ဆက်ပြီးရှင်းရအောင်။အဲ့တော့ကျွန်တော်ဘာကြောင့်ဒီမျိုးခေါင်းတွေနဲ့တုံးတုံးတော့ကြောက်တောင်းတနေတာဖိနိရှင်ရတယ်ကျွန်တော်တို့ဒီပြည်မှာရန်လူမျိုးမျိုးရှိတော့ဆက်ပြီးတော့လေတောင်းတနေတော့ကျွန်တော်ကုညီနေတဲ့ကနေကုညီနေတော့ကျွန်တော်တို့ကကြားပြီးနေတာဖြစ်တယ်ဟုတ်လား
ဒီကနေ့ဆန္ဒပြကြသူတွေထဲမှာတိုင်းရင်းသားဝတ်စုံတွေဝတ်ဆင်ထားကြသူတွေပါဝင်တယ်လို့ကျောင်းသားတွေနဲ့ရက်ွက်နေပြည်သူတွေကလည်းလမ်းတွေပေါ်မှာပူပေါင်းပါဝင်ခဲ့ကြပါတယ်စကိုင်းတိုင်းမုံရွာမြို့မှာလည်းလူအစီကားဆုံးဈေးထဲမှာတောင်းတန်းပြည်မှာညီမျိုးကြပြီးဆိုတဲ့ခေါင်းစည်းစာရက်နဲ့တပိတ်စီကြောင်အင်အား200လောက်နဲ့ဒီကနေ့ချီတက်ခဲ့ကြပါတယ်လမ်းမတွေပေါ်ထွက်ပြီးတော့ဆရာနာရှင်စန့်ကျင်ကန့်ကွက်နေကြတဲ့တပိတ်စီကြောင်တွေပျောက်မသွားဖို့တခြားမျိုးနယ်တွေနဲ့ချိတ်ဆက်ပြီးတူညီတဲ့သဘောထားတွေကိုထုတ်ဖော်တဲ့တပိတ်စီကြောင်တွေနောက်ပိုင်းမှာပိုလုံမယ်လို့မုံရွာတပိတ်စီကြောင်မှာပါဝင်သူတဦးကပြောပြပါတယ်
ကျွန်တော်ဒီမုံရွာကအဲလူစီကားလုံးဈေးဖြစ်တဲ့ရှင်နေရနာစီမှာကျွန်တော်ဒီတပိတ်လုပ်ရတယ်ဒီကျွန်တော်တို့ဒီဈေးရမှာပဲလူစုပြီးတော့မုံရွာမှာလည်းအတူတူပါပဲဗျာဒီတောင်တန်းပြည်မှာအသွေးစီကြပြီးတော့တောင်တန်းစက်ပွဲတိုးတင်လဲဆိုပြီးကျွန်တော်ဒီအာတော်လည်းစစ်ကိုဆင်းနေတယ်တိုင်းသားလက်လက်ကန်နေတယ်ဒီနေ့နဲ့ဒီဒီကဒီဣဒုကာကွယ်ရဲ့အဖွဲ့တွေနဲ့တပါးလေးရှိချောင်းပြတဲ့သဘောနေလဲကျွန်တော်တို့အာရှန်ကောမန်လီရောသဝေရောကျွန်တော်တို့ဒီမုံရပါဝင်ပါနော်အားလုံးစာတန်းတစ်ခုတည်းနဲ့ကျွန်တော်တို့ဒီနေ့ချီတက်ပြီးကျွန်တော်ကန့်ကွက်ကြပါဗျာဟာသပိတ်စီချောင်းမပြောက်ဖို့ရဲ့ကျွန်တော်ဒီပုံစံမျိုးမျိုးနဲ့ပေါ့နော်အာကျွန်တော်တို့ဒီကြံတဲ့မြို့နယ်တွေနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့အာတချို့နေတွေဆိုရင်ကျွန်တော်တို့တူညီတဲ့သဘောထားကိုထုတ်ဖော်လာတာဒီဒါမျိုးကြီးလဲကျွန်တော်တို့နောက်ခါကြရင်လည်းတော့ဖြတ်ပြီးတော့ရှိလာအောင်ပဲ
ဗျာ။မြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့မှာလည်းတပ်ပေါင်းစုတပိတ်ကော်မတီနဲ့လူငယ်တပိတ်ကော်မတီတို့ပူးပေါင်းပြီးတောင်တန်းပြည်မှာညီညွတ်ကြသည်ဆိုတဲ့ခေါင်းစဉ်စာရမ်းနဲ့ပျောက်ကြားတပိတ်လုပ်ခဲ့ပါတယ်။ကန်နာဘက်မှာလည်းစာရွက်တွေပေါ်မှာတောင်းဆိုချက်တွေရေးသားပြီး paper strike လုပ်ခဲ့ကြပါတယ်။ဒဝယ်မြို့ကျန်းစားပြည်ရက်ွက်နဲ့ဘုံဘော်ရက်ွက်တွေမှာစ ကျွန်တော်တို့ကစစ်ကောင်စီတပ်ဖွဲ့တွေကအသွားလာလမ်းတွေကိုပိတ်ထားပြီးသူတို့တတ်မှတ်ခွင့်ပြုပေးထားတဲ့လမ်းတွေကသာသွားလာရမယ်ဆိုပြီးအမိန့်ထုတ်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းလောက်ကလည်းအဲ့ဒီရက်ကွက်မှာရှိနေတဲ့နေအိမ်တွေမှာအိမ်နောက်စုတကောင်စီတွေကိုကြိုတင်ပြင်ဆင်ထားကြဖို့နဲ့မိသားစုဓာတ်ပုံတွေအိမ်ရှိနေရာတွေမှာကပ်ထားကြဖို့လှည့်လည်အတိပေးထားတာရှိတယ်လို့ဒေသခံတွေ နေအိမ်တွေကိုဝင်ရောက်ဆစ်ဆဲတယ်လို့ဒေသခံတဦးကပြောပြပါလာတယ်
။ဆစ်သားတွေရက်ကွက်နဲ့ပုံပုံရက်ကွက်ကတော့သူတို့ကအိမ်တစ်ခေါက်ကသူတို့ဒီရက်ကွက်တွေကိုသူတို့တတ်မှတ်ထားတဲ့ဝင်လန်းဆက်လန်းတွေကနေပြီးလဲဝင်ထွက်သွားတာမျိုးတွေလုပ်မယ်လုပ်ရမယ်ဆိုပြီးတော့တခြားလမ်းတွေကိုအကုန်ပိတ်ကြမျိုးရှိတယ်။ဒီနေ့ကျတော့သူတို့ကဒီဆစ်သားတွေရက်ကွက်မှာဆိုရင်ပိတ်လမ်းနဲ့အလယ်လမ်းဆက်လမ်းကိုသူတို့ကအင်အားကကောင်းကချုပ်စည်းနဲ့အင်အားတော့ခက်မှန်တရားလို့တော့ရှိနေတယ်တင်နေအဲ့အင်အားနဲ့သူတို့လိုက်ပြီးတော့ဒီနေ့မွန်လဲကပဲအင်တန်စုစီရင်တွေပါပြီ SCN တွေပါပြီလိုက်စစ်တာမျိုးတွေရှိရမှာဒါပေမဲ့ဆန်းခံရတဲ့သူကတော့မရှိသေးဘူးခုချိန်ပြီးတော့ဆန်းခံရတဲ့သူကတော့မရှိသေးဘူးပေါ့နော
်ချက်စားပြည်ရက်ကွက်ဟာဒဝဲမြို့မှာဆန္ဒပြအင်အားအကောင်းဆုံးနဲ့အတက်ကြွဆုံးရက်ကွက်ဖြစ်တာကြောင့်စစ်ကောင်စီတပ်တွေကမင်းများမပြတ်စောင့်ကြည့်နေပြီးဝင်ရောက်ဆစ်ဆဲတာမျိုးတွေလုပ်တာဖြစ်တယ်လို့ဒေသခံတွေကခံမှန်းပါတယ်ဖားကန်ပေါင်မြိုင်စလင်းကြီးရင်းမပင်ဘူးတလင်းနဲ့ကလေးမျိုးတွေမှာလုံခြုံရေးတင်းကျပ်ထားတာကြောင့်အရင်ရက်တွေကလိုလူဝင်ရအများပြားမဟုတ်ပဲဖြည့်ရတဲ့ပြက်ကြောက်ကြားတဲ့ပိတ်ကိုလူနည်းနည်းနဲ့ပဲဒီကနေ့လုံနိုင်ခဲ့ပါတယ်။ဆရာနာတင်းပြီးတဲ့နောက်ဆန္ဒပြသူအများအများလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြခြင်းကရန်ကုန်မြို့ရဲ့လမ်းမထက်တချို့မှာဒီမိုကရေစီရေးတောင်းဆိုတဲ့စာသားတွေရေးသားခဲ့တာကိုလည်းစစ်တပ်ကလိုက်ပြီးတော့ဖျက်နေပါတယ်။အလားတူမျိုးအစုံကဆန္ဒပြစာသားတွေရေးသားထားတဲ့လမ်းတွေပေါ်မှာလည်းကတ္တရာထက်ခင်းမယ်လို့ပြောနေကြပါတယ်ရှင်။